လွှတ်တော်အဆောက်အုံတွေအပေါ်နဲ့အနည်းတစ်ဝိုက်မှာတရားမဝင်ဒရုန်းယာဉ်လွှတ်တင်ခဲ့မှုနဲ့ပတ်သက်ပြီးနိုင်ငံခြားသတင်းတောင်နှုတ်နဲ့မြန်မာအလွတ်တန်းသတင်းတောင်တူတို့ကိုဆွဲချက်တင်ထားကြောင်းရဲကဒီကနေ့ပြောပါတယ်။တူရကီရေဒီယိုနဲ့ရုပ်သံရဲ့သတင်းတောင်တွေဖြစ်တဲ့မလေးရှားနိုင်ငံသားမူချွိုင်လင်းနောက်စင်ကာပူနိုင်ငံသားလော့ဟွန်မင်းနိုကိုသူတို့ကိုဘာသာပြန်လှုပ်ပေးသူပြည်တွင်းအလွတ်တန်းသတင်းတောက်ကိုအောင်နိုင်စိုးတို့ကိုလွှတ်တော်အဆောက်အုံပေါ်မှာဒရုန်းယာဉ်လွှတ်တင်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့တုန်းကဖမ်းဆီးခဲ့တာပါပို့ကုံသွင်းကုံဥပဒေနဲ့သူတို့သုံးဦးကိုဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တော့ထောင်နှံ3နှစ်ကျော်အထိကြာခံရနိုင်ပါတယ်ချုပ်ရဲ့ယမန်15ရက်အပြီးမှာသူတို့အမှုကိုစတင်ကြားနာမယ်လို့လည်းရဲကပြောပါတယ်ဖမ်းဆီးကံသတင်းတောက်တွေကဒရုန်းယာဉ်ကိုခွင့်ပြုချက်မရှိဘဲတင်သွင်းခဲ့တာလို့ရဲမှူးဆန်းအောင်ကပြောပါတယ်ခဲ့တဲ့တောက်ကြံလေးကစလို့ဖက်စီခံထားရတဲ့သတင်းတောက်တွေကိုမိသားစုဝင်တွေနဲ့တွဲကွင်မြားသေးတဲ့အကြောင်းလဲမိသားစုဝင်တဦးကပြောပါတယ်မလေးရှားနဲ့စင်ကာပူနိုင်ငံသားတွေကိုဖမ်းထားတဲ့အကြောင်းတက်ဆိုင်ရာတန်ရုံးတွေကိုလည်းအကြောင်းကြားထားပြီးဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကမနေ့စနေနေ့တုန်းကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်